ထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုကူးစက်ခံရတဲ့ကလေးငယ်နှစ်ယောက်ကိုမွေးဖွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။ဒါဟာအရှေ့တောင်အာရှမှာမိခင်ကနေတဆင့်ဇီကာဗိုင်းရပ်စ်ပိုကူးစက်ခံရပြီးပထမဆုံးမွေးလာတဲ့ကလေးတွေလည်းဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေကဇီကာဗိုင်းရပ်စ်ပိုကိုတွေ့ရှိတယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာတော့ဇီကာဗိုင်းရပ်စ်ပိုကိုထိန်းချုပ်နိုင်ဖို့အတွက်အခုထပ်ပို့ပြီးတော့ထိထိရောက်ရောက်လှုပ်ဆောင်ကြဖို့ကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒေသတွင်းနိုင်ငံတွေကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်။microcephaly လို့ခေါ်တဲ့ပုံမှန်ထက်ဥကောင်းခွန်သိငယ်တဲ့ယောဂဝိညာဉ်ခံစားနေရတဲ့ကလေးငယ်3ယောက်ကိုဓာခွဲစမ်းသပ်မှုတွေလုပ်ပြီးတဲ့နောက်2ယောက်ကဇီကာဗိုင်းရပ်စ်ပိုကူးစက်ခံနေရတာဖြစ်တယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနအကြီးတန်းအရာရှိကတောက်ကြနေ့မှာကြေညာချက်ထုတ်ပြန်ပြီးတော့ပြောထားပါတယ်ဇီကာဗိုင်းရပ်စ်ပိုကအများအပြားချင်းကပ်ရာကနေကူးစက်တာဖြစ်ပြီးတော့ကိုယ်ဆောင်မိခင်တွေကိုကူးစက်ခံရရင်မိခင်ကိုရောမမွေးလာသေးတဲ့ကလေးရဲ့ကျန်းမာရေးကိုပါအကြီးအကျယ်ချိန်ချောက်နေတာဖြစ်ပြီးတော့ကလေးမွေးလာတဲ့အခါမှာလည်းကလေးတွေရဲ့ဥကောင်းဟာပုံမှန်ထက်ကိုသိနေရပါတယ်ခင်ဗျာ